ကျွန်တော်ဝင်းမြမရေကောက်ပွဲပြီးအနိုင်ရအစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့တိုင်းရင်းသားပါတီတွေနဲ့တွေ့ဆုံနေတဲ့နောက်ဆုံးအခြေအနေနဲ့ရှေ့မှာဖြစ်တင်တာတွေကိုဥဆောင်ဆွေးနွေးနေတဲ့ NLD အတွင်းမှုသုံးတဲ့မကွေးတိုင်းဝန်ကြီးချုပ်ဒေါက်တာအောင်မိုးညွန့်နဲ့အဓိကတိုင်းရင်းသားပါတီတချို့ခေါင်းဆောင်တွေကိုမေးရမှာဒေါက်တာအောင်မိုးညွန့်ကမကြခင်ခီးစဉ်ပြန်ဆဖို့ရှိတယ်လို့အခုလိုစရှင်းပြပါတယ်
။အချင်းပြည်နယ်သွားခဲ့တယ်၊မွန်ပြည်နယ်သွားခဲ့တယ်၊ပြီးခဲ့တဲ့ဒီ9ရက်နေ့ပေါ့ကျွန်တော်တို့တိုင်းရင်းသားပါတီရဲ့ဆွေးနွေးတဲ့အရာကိုစံတာတွေကိုဗိုလ်အလုံးမှုတော့ဘက်ကိုစတင်လိုက်ပြီးပါတီစာပေါ်မှာကြည့်ပြီးတော့ဟိုပြည်နယ်သွားဒီပြည်နယ်သွားသူတို့ဆုံးဖြတ်ပါလိမ့်မယ်။တိုင်းရင်းသားတွေလည်းပဲမျှော်လင့်တယ်တွေ့ကြည့်ပါတယ်။ဖေဖော်ဝါရီလတည်းမှာလည်းပဲတတိယကြီးဒီတော့သူတို့ပြန်ဆလုပ်မယ်ဆိုတော့ဒီဇန်နဝါရီလတည်းမှာဒုတိယပါဖြစ်ဒီတတိယပါဖြစ်ခီးဆွဲဖြစ်မယ်လို့ထင်ပါတယ်
အဲ့တော့ဘိုလ်လုံးမှုဆောင်ဖွဲ့ကိုတင်ထားတဲ့စာထဲမှာဘာတွေအဓိကပြောထားပါလဲလို့မေးရမှာဒေါက်တာအောင်မိုးညိုက
တိုင်းသားတွေကတချို့ကြတော့လည်းပဲပြည်တော်စုအစင်းတိုင်းဖြည့်ရှင်းရမယ့်ကိစ္စတွေရှိတယ်ဥပမာချင်းပြည်တွင်းညီညာရေးကိစ္စတို့ကျွန်တော်တို့ရဲ့ဓာတ်ရိုက်ပတ်သက်တာကတော့ပြည်နယ်စုတို့ပြည်နယ်စုရဖွဲ့ရဲ့ကိစ္စအဲ့ဒါတွေပဲသူတို့ပြောပါတယ်သူတို့ကလည်းပဲဘိုလ်ချုပ်အောင်ဆန်းက1946ခုနှစ်ကချင်ပြည်နယ်လာတော့ကဘေးလုံးကချင်ပြည်နယ်ကလူပြောလို့ရပါတယ်တဲ့ဒီမှာကချင်ပြည်နယ်ကချင်အုပ်စုခွင့်ရအမဲတို့ဓာတ်လူညီညာရေးပြောထားတယ်အဲ့ဒါလူကြီးဖြစ်ဖို့ဆိုရင်တဲ့ကိုလာမဲ့2021မှာဖွဲ့မဲ့ပြည်နယ်လွတ်တော်လို့ပြည်နယ်အစိုးရတို့မှလည်းပဲရွေးချယ်တင်မြှောက်ရှင်းခါတဲ့တိုင်းရင်းသားပါတီလေးတွေကိုလည်းပဲနေရာပေးသင့်ပါတယ်ဆိုပြီးသူတို့ပြောရကြည့်တယ်
ဒီနေရာမှာပြီးခဲ့တဲ့တစ်ခေါက်ကချင်နဲ့မော်မှာတွေ့ကြုံခဲ့ရတဲ့ပုံမူတည်ပြီးရှိမှာဘလို့ပိုကောက်လို့ဖို့ရှိပါလေလို့မေးရမှာလဲဒေါက်တာအောင်မိုးညိုက
ရွေးကောက်ပွဲရလတ်ပေါ်မှာရှင်းခလိုက်တော့ကရွေးကောက်ပွဲမှာနိုင်ခဲ့တယ်ကျွန်တော်အမြင်ကြောက်ဖက်အမြင်ပြတာတော့ဒါအဖွဲ့ချုပ်ရဲ့အမြင်မဟုတ်တော့ဒီပြည်နယ်စွတ်တော်ကစွတ်အပ်ပြီးဆိုင်မှာသူတို့ဘာဒီပြောခြင်းတုံးဆိုတာမျိုးကိုအထူးကကောင်းပေးခြင်းလို့မလို့ဖေးလိုက်တဲ့လူတွေကရွေးချယ်တင်မြှောက်ရင်းခါတဲ့လူတို့ကိုလည်းဖြစ်ကြပါအဲ့ဒါတော့ညင်းခုံနေတာပေါ့ဒီနေရာဟိုနေရာဆိုတာတွေကတော့ကြီးညက်ပါပဲအရေးကြီးတာကတိုင်းရင်းသားညီကိုတွေရဲ့ဘာဒီလိုအပ်တယ်ပြောရမှာလေအဲ့တော့အစင်တီအောင်တို့တိုင်းရင်းသားညီကိုတွေဆက်သွယ်ရှိတဲ့ယူတော့အဖို့ထင်မရှိသေးဘူးပြောထားတယ
်ဒီပေါ်အခုအစဆက်သွယ်ရထားပြီးစမ်းပြည်နယ်မှာတတိယအများဆုံးအနိုင်ရထားတဲ့ချမ်းတိုင်းသားများဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရဦးဆိုင်လက်ကလည်း
ဒေါက်တာအောင်မိုးညွန့်နဲ့ကျွန်တော်ကကွန်တက်ပါဆန်တယောက်နဲ့တော့ဖုန်းချင်းဆက်သွယ်ရပါတယ်ဒါပေမဲ့နေ့ဆက်စကားပြောရင်အဆင်မရှိပါသေးဘူးဒီမှာတစ်ချက်တော့အရေးချေခံဆက်တော့ပုံစံလေးဒီလိုပဲရွေးပြီးဖိတ်ပြည့်တယ်ဆိုတာမျိုးကတော့အခုတစ်ချက်ကျွန်တော် SMB အမေနဲ့ဆိုရင်ဆက်မပြေတော့ဘူးကျွန်တော်ရဲ့ဆက်တော့ပုံစံလေးတွေကစမ်းပြီးနေအဖက်စတင်ပြီးနေတာပါတော့လူပေါင်း42ယောက်ကိုတနေရာထဲမှာစုဆောင်ပြီးပြေဖို့ဆိုတာလည်းဆက်မပြေတော့ဘူးအဲဒီတော့စာပြေတောင်းပေးထားတဲ့ပြေဆုံးစင်းပြီးအဖက်နဲ့လည်းပြေဆုံးပန်းတာလင်းစင်ကြည့်ပါလိမ့်မယ်နောက် NLD ဘက်ကကျတော့စိုင်းနာပါတီရဲ့အစံကိုနားထောင်ရင်သဘောထားရယူရင်ဆက်သက်စေတာအဲ့နိုင်ငံကြီးကဘယ်လောက်ထိလိုက်ရောဆိုင်လဲ။ဒါမဲ့တော်တော်အစိုးရရဲ့ဖွဲ့စည်းပုံစံနဲ့ဆက်ဆက်ပြီးတော့မှတိုင်းသားတွေနဲ့ဘယ်လိုမျိုးညှိနှိုင်းမှုရှိရဆိုတာကိုပြောပါရှုပိုင်းနဲ့မန်ဒိတ်မျိုးပါလာလို့ရှိရင်ပြည်ပြည်မှာစင်ပြေလို့မယ
်။ဒါအပြင်အရင်တုန်းကဆက်ပဲရခဲ့ပြီးတရားစီရင်မှာမဲတစုံတရာနိုင်ထားတဲ့တရားစီရင်ဒီမိုကရက်တစ်ပါတီပြောခွင့်ရစိုင်းနိုင်ထွေးကလည်း
လွန်ခဲ့တဲ့1920လောက်မှာတော့တခါဖြစ်ဆက်မိကြတယ်။ဆိုတော့နောက်ပိုင်းမှာသူတို့ကချင်ကိုဦးဆုံးတောင်းမယ်ဆိုပြီးဖြစ်လာတယ်နောက်ပိုင်းမှာတော့ဘာမှအပြင်ဆက်ပြေကျွန်တော်တို့နိုင်ငံရေးပါတီတွေရဲ့သဘောထားရယူပြီးမှဒီဆုံးမှုတဲ့ပုံစံမျိုးရှိတင်တာပေါ့နော်။နိုင်ငံကိုယ်စားလှယ်တွေလည်းအကြီးကအခေါ်ယူတောင်းဝန်ပေးတာမျိုးကတော့2015လို့ကိစ္စရက်တွေကပါတီတွေဖွဲ့ချက်ပြီးမှတက်တာတက်တဲ့လူတွေဖြစ်ပေါ်လာမှလည်းဆိုရင်1990လွန်တော့မှာဒီဘောတော်လားခဏခါမှလက်ရံတူတဲ့ပုံစံမျိုးတစ်စုံစင်းမှုမှုအလွန်တန်းရည်ပြီးဖြစ်တဲ့ဒီအောင်စုတစ်ခုလုံးကိုတောင်းနိုင်တဲ့နိုင်ငံရေးခင်းချင်းမျိုးဆိုရင်တော့ဘိုးရော့ဖြစ်တယ်လို့
ဒီနေရာမှာတခိုင်ပြည်နယ်မှာမဲအများဆုံးနိုင်ထားတဲ့ရခိုင်မျိုးသားပါတီဥက္ကဋ္ဌဦးသာသောလှကလည
်းနိုင်ငံရေးပါတီဆိုတာနိုင်ငံရေးပါတီအရှင်းရှင်းဒဲဒူရေဒူဆွေးနွေးတဲ့အခွင့်အရေးကိုဖန်တီးဖို့လိုပါတယ်အပေါ်ကြီးကနေပြီးငါပြောတာကိုမင်းတို့လာလက်ဆောင်ပါဆိုတဲ့ခင်းချင်းမျိုးဆိုရင်တစ်စုံစင်းနေမဖြစ်နိုင်ဘူးလာကဘလောက်အင်အားကြီးတော့ဆိုတော့စိတ်မမှန်တဲ့ကိုဒီစီထားပြီးကောင်းမွန်တဲ့အဖြစ်တစ်ခုကိုရအောင်လုပ်ဖို့လို
တယ်။တကယ်တော့ရွေးကောက်ပွဲပြီးအနိုင်ရ NLD ဆိုရပါတီနဲ့အဓိကတိုက်ခန်းဖြစ်တဲ့စက်ခိုင်ဖွံ့ဖြိုးရေးပါတီအပြင်တပ်မတော်နဲ့ပါမဲရလက်အပြန်လဲညှဉ်းပန်းမှုတွေပြင်းထန်လာနေချိန်မှာအခုလိုတိုင်းရင်းသားပါတီတွေနဲ့တွေ့ဆုံတဲ့ခီးစဉ်တွေဖြစ်လာတာပါခင်ဗျာ။ကျွန်တော်ဝင်းမြမ